ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G7 ထိပ်သီးအစည်းအဝေးမှာရုရှားနိုင်ငံကိုပြန်ဖိတ်တင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ထိပ်သီးအစည်းအဝေးတက်ဖို့ကနေဒါနိုင်ငံကိုထွက်ခွာနေမှာပဲ။အင်ပီရောမှာသတင်းတော်တွေကိုသမ္မတထရမ့်ကအဲ့လိုပြောတာပါ။ကျွန်တော်ဟာရုရှားအတွက်အဆိုးရွားဆုံးအိမ်မက်တစ်ခုဖြစ်ပေမဲ့လည်းဒီအစည်းအဝေးမှာရုရှားရှိတင်ပါတယ်လို့ Marine One ရဟန်းရင်ပေါ်မတက်ခင်အင်ပီရောတောင်ဘက်မြခင်ပြန်မှာသမ္မတထရမ့်ကပြောသွားပါတယ်။သမ္မတထရမ့်ရဲ့အဆိုးပြုချက်ကိုသူထောက်ခံတယ်လို့တခြား G7 ခေါင်းဆောင်အတူဖြစ်တဲ့အီတလီဝန်ကြီးချုပ်ဂျီယိုဆပီကွန်တေးကထွတ်တာမှာရေးပါတယ်။ဒါပေမဲ့ဒီနေ့အစည်းအဝေးအင်ရှင်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ပြောခွင့်ရတူကတော့ရုရှားကိုပြန်လက်ခံဖို့ကနေဒါအနေနဲ့ကောက်ကွက်ဆဲပဲလို့ပြောပါတယ်။အဲဒီပြောဆိုချက်တွေအားလုံးကိုရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်လာမှာတော့ရုရှားအနေနဲ့ G7 မဟုတ်ပဲတခြားဖွဲ့စည်းမှုပုံစံတွေကိုအာရုံစိုက်ကြည့်နေတယ်လို့ပြောတဲ့အကြောင်းရုရှားခြေဆိုင်စပုတနစ်သတင်းဌာနကဖော်ပြပါတယ်။G7 နဲ့မှာ1998ခုနှစ်ကရုရှားကိုထက်ပြီးနောက်နှစ်မှာ G8 ဖြစ်သွားပါတယ်။ဒါပေမဲ့ယူကရိန်းနိုင်ငံခရီးမီးယားဒေသကိုရုရှားပိုင်နဲ့တည်းသွင်းလိုက်ပြီးတဲ့နောက်2014ခုနှစ်မှာရုရှားကိုဆိုင်းငံ့လိုက်တာပါ။မနစ်ကတော့ရုရှားကသူတို့အပီးတိုင်နှုတ်ထွက်တယ်လို့ကြေညာပါတယ်။